ထိုင်းနိုင်ငံထဲမှာတရားမဝင်နေထိုင်အလုပ်လုပ်ကိုင်နေတဲ့မြန်မာအပါအဝင်နိုင်ငံသားသားအလုပ်သမားတွေကိုတရားဝင်အလုပ်လုပ်ခွင့်မှတ်ပုံတင်လုပ်ပေးနိုင်ဖို့အတွက်ထိုင်းနိုင်ငံတဝန်းအလုပ်သမားတွေကိုစီစစ်တဲ့နေရာတရားခတ်မှာစည်းရင်းပေးသွင်းဖို့အတွက်ဇူလိုင်လ24ရက်နေ့ကနေဩဂုတ်လ9ရက်နေ့အထိသတ်မှတ်ခဲ့ရမှာစည်းရင်းပေးသွင်းသူအလုပ်သမားပေါင်း9သိန်းခန့်ရှိနေပြီးတော့အဲ့ဒီအထဲမှာမြန်မာအလုပ်သမားပေါင်း4သိန်းကျော်စည်းရင်းပေးသွင်းခဲ့တယ်လို့ဆိုပါတယ်ကျွန်တော်တို့ရဲ့ VOA မြန်မာပိုင်းသတင်းတောက်မအေးမာကအကြောင်းစုံကိုပြောပြမှာပ
ါထိုင်းနိုင်ငံတွင်းမှာတန်းနဲ့ချီပြီးတရားမဝင်နေထိုင်အလုပ်လုပ်ကင်နေတဲ့မြန်မာအလုပ်သမားတွေအနေနဲ့ထိုင်းအလုပ်သမားဝန်ကြီးဌာနကနေထုတ်ပြန်ထားတဲ့ကြေညာချက်အရဇူလိုင်လ24ရက်နေ့ကနေဩဂုတ်လ9ရက်နေ့အထိခရိုင်အသီးသီးမှာရုံးခွဲတွေဖွင့်ပြီးအထောက်ထားမဲ့အလို့သမားတွေကိုအလို့လို့ခွင့်ရဖို့စီစဉ်ထားခဲ့တာပါတနိုင်ငံလုံးအတိုင်းအတာအနေနဲ့တရားမဝင်အလို့သမား9သိန်းကျော်စည်ရင်ပေးသွင်းခဲ့ပြီးဒီထဲမှာမြန်မာနိုင်ငံသား4သိန်းကျော်စည်ရင်ပေးသွင်းခဲ့တဲ့အကြောင်းရှေ့ပြောင်းလို့သမားခွင့်ရေးကွန်ရက်ရဲ့ဒုတိယဥက္ကဋ္ဌဦးအောင်ကျော်ကပြောပါတယ်
တနိုင်ငံလုံးလေးမှရှိတဲ့ဒီ15ရက်အတွင်းမှာစည်ရင်တင်လာတာကတော့6သိန်း9000ကျော်ရှိတယ်ခင်ဗျအဲ့ဒီမှာမြန်မာနိုင်ငံသားစစ်စစ်အနေနဲ့ပါသွားတာတော့4သိန်း2000လောက်ပါလာတယ်ဟုတ်ကဲ့
ထိုင်းလုံသမားဝန်ကြီးဌာနကနေနောက်ဆုံးသိရှိတဲ့စည်ရင်အရာကတော့အလုံသမား9သိန်း9000ကျော်လာရောက်စည်ရင်သွင်းခဲ့တယ်ဆိုပြီးသိရှိရပါတယ်ထိုင်းအစိုးရကတရားမဝင်နေထိုင်နေတဲ့အလုံသမားတသန်းခွဲလောက်လာပြီးစည်ရင်သွင်းလိုက်မယ်ဆိုပြီးခန့်မှန်းထားပေမဲ့အစိုးရခန့်မှန်းထားတဲ့လူဦးရေရဲ့ထက်ဝက်ခန့်သာစည်ရင်ပေးသွင်းနိုင်ခဲ့ကြတာပါဒါဟာမိခိုသူတွေနဲ့အလို့ရှင်မရှိသေးတဲ့အလို့သမားတွေဖြစ်နိုင်တယ်လို့လည်းဦးအောင်ကျော်ကတော့သုံးသပ်ပါတယ်
အဲ့တော့ကျွန်တော်တို့သုံးသပ်လို့ရတာထိုင်းနိုင်ငံမှာရှိနေတဲ့လူတွေအားလုံးကလူတိုင်းလို့လုံးနေတာမဟုတ်ဘူးတချို့ကအလို့မရှိဘဲနဲ့မိခိုနေပြီးမှအလို့ရိုက်ချနေတဲ့ပုဂ္ဂိုလ်တွေရှိပြဲကောင်းဖြစ်နေတယ်တချို့ကိစ္စတွေကတော့ဟိုအကြောင်းမျိုးကြောင့်အလို့ရှင်ဒီမှာလက်မခံလို့လူတွေမို့အလို့သမားတွေနဲ့ထိုင်းဥပဒေအမှန်တန်ကြီးလေးနေနေကြောက်ရွံ့ပြီးကြံပြီးလာလည်းဖြစ်ကောင်းဖြစ်နေတယ်အလို့မရှိနေတဲ့အတွက်ကြောင့်မှတ်ဖို့တင်လို့မရတာလည်းဖြစ်နေမှာလေ
ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကအမှုဆောင်ထလိုက်တာဦးကျော်တောင်းကတော့ထိုင်းနိုင်ငံရဲ့တောရွာအစွန်အဖျားတွေကအလို့သမားတွေအနေနဲ့ကတော့စည်ရင်းသွင်းတာမျိုးတွေလုပ်နိုင်မှာမဟုတ်ဘူးလို့ဆိုပါတယ်
။တရားမဝင်တဲ့အလို့သမားတွေအများကြီးပြန်နေသေးတယ်။ငါးဖက်နေတွေပေါ်မှာရှိတယ်။တရားမဝင်အလို့တွေလို့ပြောလို့ရတဲ့နွားမွေးမြူရေး၊ကြက်မွေးမြူရေး၊နောက်တော့မြေးမွေးမြူရေးမျိုးနဲ့အင်မတန်ကိုဝဲတဲ့တော်တွေဒီမှာတခြားသောသူတို့ချေဝါဆိုင်ရာအပင်တွေစိတ်ကျိုးတဲ့နေရာတို့တွေဥပမာမြက်မွေးမြူရေးကစားအင်မတန်ကိုနေစုံနေခွာကြတဲ့နေရာတွေမှာအလုပ်သမားတွေတချို့တည်းလေအင်ခေါ်လူသမီးတွေရှိတယ်ဆိုတာကျွန်တော်တို့သိရတယ
်ထိုင်းနိုင်ငံအတွင်းနိုင်ငံသားသားရှေ့တောင်းလို့သမားတွေအတွက်ဥပဒေတစ်ထွက်လာပြီးတဲ့နောက်မှာတော့ထိုင်းနိုင်ငံတွင်ဖမ်းဆီးမှုတွေဖြစ်ခဲ့ပြီးတောင်းနဲ့ချီရှိတဲ့မြန်မာတွေနေရပြောင်းခဲ့ကြပါတယ်ဒီနောက်မှာတော့ထိုင်းအစိုးရကသူ့ရဲ့ဥပဒေတွေကတချို့အချက်တွေကိုဆိုင်းငံ့ခဲ့ပြီးအလို့သမားတွေအထောက်အထားတွေပြန်လုပ်နိုင်ဖို့အတွက်ရက်ပေါင်း180ဆိုင်းငံ့ပေးထားပါတယ်ဒီလိုဆိုင်းငံ့အပြီးမှာတော့အလို့သမားဝန်ကြီးဌာနကနေကြေညာချက်ထုတ်ပြန်ခဲ့ရမှာမြန်မာအလို့သမားတွေအနေနဲ့အထောက်အထားလက်မှတ်တွေလုပ်ကင်ရမယ့်နည်းစနစ်တွေကိုလည်းဖော်ပြထားပါတယ်ဒီစနစ်အရတရားဝင်အထောက်အထားလက်မှတ်ရရှိဖို့အတွက်ဘဏ်ငွေ2300ကုန်ကျမှာဖြစ်ပါတယ်ထိုင်းနိုင်ငံမှာတော့မြန်မာလူသမား3သန်းကနေ4သန်းလောက်ထိနေထိုင်အလုပ်လုပ်ကင်နေကြတာဖြစ်ပြီးသိန်းကနန်းလောက်သာတရားဝင်အထောက်အထားလုပ်ပြီးနေထိုင်နေကြတာဖြစ်ပါတယ်ရှင်